Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်။ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအခင်းနဲ့တက်ပါဒီမနက်ခင်းသတင်းတွေကိုမတ်သိင်ကြီးထဲနဲ့သူပြောပြပေးမှာပါအခြေခံအဆောက်အအုံဖွံ့ဖြိုးရေးနဲ့လူမှုရေးဆိုင်ရာဥပဒေမူကြမ်းနှစ်ခုအတည်ပြုနိုင်ရေးအတွက်မနာမနေလှုပ်ဆောင်သွားမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံမှာကိုဗစ်ကြောင့်တည်ဆောက်သူကအခုဆို9သိန်းကျော်နေပါပြီထိုင်ဝမ်လေးပိုင်းနဲ့ထဲကိုတရုတ်စစ်လေရင်အစင်း30ကျော်ပြန်တမ်းမှုအတွက်ထိုင်ဝမ်ဝန်ကြီးချုပ်ကရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားပါပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးမှတော့ဒီမြန်မာပြည်တွင်းဒေါ်လာဈေးမြင့်တက်လာနေချိန်မှာပြည်ပကကားတွေတင်သွင်းမှုကန့်သက်ချက်ကဈေးကွက်အပေါ်မှာဘယ်လိုရိုက်ခတ်မှုရှိပါသလဲ
လက်ရှိနေတာအပြီးရဲ့နှစ်ပတ်တည်းကတော့ဒီကားဝယ်ယူမှုတော့ပုံပြီးမြင့်တက်လာတယ်ဘာလို့လဲဆိုရင်ကန့်သက်တဲ့နေရာမှာလည်းတို့ကြည့်တဲ့နေမှာတော့ကားရောင်းစင်တာနဲ့ဒီကား brand new car show နဲ့ကန့်သက်မယ်။နောက်ချိန်ကာလကလည်းဒီလိုကြီးကန့်သက်မယ်မရှိဘူးနော
်။လုပ်ငန်းရှင်ဒေါက်တာစိုးထွန်းပြောကြားသွားတာဖြစ်ပါတယ်။သတင်းတွေပြီးမှနားဆင်ရပါမယ်။တခါအမေရိကန်ရဲ့နိုင်ငံရေးမူဝါဒအပေါ်တုံ့တက်ချက်အာဏာရလာတဲ့တာလီဘန်တွေကိုတရုတ်ကငွေကြေးထောက်ပံ့မှလားဆိုပြီးစိုးရိမ်နေကြတဲ့အကြောင်းအနေနဲ့အတူအမေရိကန်ကကတိပေးရတဲ့အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုကဘာကိုတင်ပို့မှလားဆိုတဲ့အကြောင်းတွေကိုတင်ပြသွားမှာပါနောက်ပိုင်းမှာသက်စင်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါဦးခင်ဗျာ
နိုင်ငံရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးနဲ့ဒေါ်လာထရီလီယံနဲ့ချီပြီးလူမှုရေးဆိုင်ရာသုံးဆနဲ့ဥပဒေမူကြမ်းနှစ်ခုကိုအမေရိကန်လက်တော်မှာအတည်ပြုနိုင်ရေးအတွက်မနာမနေလှုပ်ဆောင်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုပိုးပြီးရလာစေဖို့သူခီးတွေပိုးထွက်ဖို့စီစဉ်မယ်လို့လည်းပြောပါတယ်။ဒီဥပဒေမူကြမ်းနှစ်ခုအတွက်သူ့ရဲ့ Democratic Party တဲကအလေအလတ်အယူဆရှိသူတွေနဲ့လက်ဝဲရင်း Progressive တွေကြားသဘောထားကွဲလွန်းမှုတွေကိုအဆုံးသတ်စေဖို့တောက်ကြံတွေကသူကိုယ်တိုင်လက်တော်ကိုတောက်ရောက်ဆွေးနွေးခဲ့တာပါ။ဒီဥပဒေမူကြမ်းနှစ်ခုကိုလူလူထောက်ခံမှုပိုရလာစေဖို့ပြည်သူကြားတောင်းရမှုတိတ်မရှိဘူးဆိုတဲ့ဝေဖန်မှုတွေကိုသူသိရှိကြောင်းနဲ့ဒါဟာဟာရီကိန်းမုန်တိုင်းနဲ့မုန်တိုင်းကြောင့်ပျက်စီးမှုတွေကိုအာရုံစိုက်နေတာများတာအပါအဝင်တခြားအကြောင်းတွေကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဒီဥပဒေမူကြမ်းတွေဘာကြောင့်အရေးကြီးလဲဆိုတော့ပြည်သူတွေရှင်းရှင်းလင်းလင်းပိုသိအောင်သူလုပ်မယ်လို့ပြောပါတယ်။ကလေးခစိတ်တက်တာရာလိုမျိုးတမန်အမေရိကန်တွေဘဝမှာပိုးပြီးနေကျင်စပွဲဖြစ်လာစေဖို့အတွက်ဥပဒေဖြစ်နဲ့ပြတ်ထန်းခြင်းတယ်လို့သူကပြောပါတယ်။
ကိုဝင်ဖြတ်ချခွင့်တမြင့်ကန့်သက်ရေးဆောင်ရွက်မှုကိုတံပြန်နိုင်ဖို့ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုတဝန်ဆန့်ကျင်ဆန္ဒပြကြတဲ့စနေနေ့မှာမြို့တော်ဝါရှင်တန် DC မှာလည်းအမျိုးသမီးထောင်ချီဆန္ဒပြခဲ့ကြပါတယ်ကိုခန္ဓာကိုကိုရွေးချယ်မှုနဲ့ကိုရဲ့အခွင့်အရေးလို့အတိတ်တည်းရတဲ့ my body my choice my right ဆိုတဲ့ကြွေးကြော်သံတွေစိုင်းပုတ်တွေကန့်ဆောင်ပြီးဆန္ဒပြခဲ့ကြတာပါကိုဝင်ဖြစ်ချမှုအလုံးကြီးပါကိုတားမြစ်တဲ့ဥပဒေတစ်ခုကို Texas ပြည်နယ်မှာစက်တင်ဘာလတရနေ့ကချမှတ်ခဲ့ပြီးနောက်ပိုင်းဖြစ်နေတာကြားပြီးဖြစ်တဲ့လုံထုံးလုံနေဆိုင်ရာအခြေအနေပို့ပြီးတော့တင်းမာလာပါတယ်လွှတ်တော်ရင်းနဲ့တရားရုံးတွေမှာအပြန်အလှန်ထုတ်နှက်မှုတွေရှိပေပေလဲစနေနေ့မတိုင်ခင်အထိတော့လူလူဆန္ဒပြပွဲတွေတိတ်ပြီးမရှိခဲ့ပါဘူးအမေရိကန်တရားရုံးချုပ်အစည်းအဝေးတွေပြန်လည်ဆက်တင်ဖို့နှစ်ရက်အလိုကိုဝင်ဖြတ်ချခွင့်တောင်းဆိုသူတွေအနေနဲ့နိုင်ငံတော်ဝန်မှာတောင်းဆိုဆန္ဒပြကြဖို့အဖွဲ့အစည်းပေါင်း200နီးပါးကတိုက်တွန်းခဲ့ကြတာဖြစ်ပါတယ်မြို့တော်ဝါရှင်တန်ကဆန္ဒပြပွဲမှာတော့အမျိုးသမီးအများစုဖြစ်ပေမဲ့အမျိုးသားတွေလည်းပါတဲ့အသက်အရွယ်ဆုံးလူတို့ကတမရအိမ်ပြူတော်အနီးရှင်ပြင်းမှာချီတဲ့ဆန္ဒပြကြပါတယ်ရိုးဘာစစ်ဝေးတမိုင်းဝင်စီရင်ချက်နဲ့အမျိုးသမီးတွေကိုဝင်ဖြတ်ချခွင့်ကိုလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကအတိအမှတ်ပြုခဲ့တဲ့တရားရုံးချုပ်စီကိုလည်းဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်ရှင
်။အမေရိကန်နိုင်ငံမှာ COVID-19 ကြောင့်တည်ဆုံးရသူဟာအောက်တိုဘာလ2ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်။ဒါအမေရိကန်အရှေ့ပိုင်းကဘော့စတန်မြို့ကလူကြီးထက်များပါတယ်။နိုင်ငံတွင်းကာကွယ်ဆေးတွေထုံးလန့်ပေးနေချိန်မှာပဲလူ3သိန်းလောက်ထပ်ပြီးဒေယောဂါနဲ့အသက်ဆုံးခဲ့ရတာပါ။ ကာဝယ်စီတွေကကိုဗစ်ကြောင့်တည်ဆုံးမှုတွေဆေးရုံတက်ရလောက်အောင်နာမကျန်းဖြစ်မှုတွေကိုကာဝယ်နိုင်နေစရာကိုအထောက်အထားတွေနဲ့တည်လာတယ်လို့အသက်70နှစ်ထက်ဘယ်သူမှမဆိုကာဝယ်စီထုတ်ဖို့ခွင့်ပြုထားချိန်မှာမှနောက်ထပ်တသိန်းလောက်၃လခွဲတွင်တည်ဆုံးခဲ့ရတာဖြစ်ပါတယ်ကာဝယ်စီမထိုးခြင်းနဲ့အမေရိကန်တွေတန်းတဲ့ချီရှိနေချိန်မှာပဲကူးစက်များဗီဇပြောင်းဂျော်ဂျာပို့တဲ့ကြောင့် ကူးစက်ပြန့်နှံ့မှုတွေတိုးလာခဲ့တာဖြစ်ပါတယ်အခုနောက်ထပ်တည်ဆုံးရတဲ့လူပေါင်းသသိန်းလောက်ထဲကခုနှစ်တောင်းလောက်ဟာကာဝယ်ဆေးမထိုးကြသူတွေဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနကဒေါက်တာဒေးဗစ်ဒါဝေးကပြောပါတယ်ကာဝယ်ဆေးထိုးနှံမှုကိုကူးတဲ့ပိုးပြီးထိရောက်အောင်လုပ်နိုင်မယ်ဆိုရင်ဒီလူတွေထဲကကူးစက်ရောဂါနှုတ်ရဲ့အသက်တွေမသေဆုံးနိုင်အော
ရာယီအစိုးရရှင်နေရော့ချ်ပါရက်ကပြောပါတယ်အသက်36ခုနှစ်ဇန်နဝါရီလအတွင်းစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကပြည်ပမှာဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်သူစုံစမ်းစစ်ဆေးရေးဘျူရိုFBI ထံကိုသူ့ကိုမကြခင်ကလွှဲပြောင်းပေးခဲ့တာဖြစ်ပြီးဗာဂျီးနီးယားအရှေ့ပိုင်းဒစ်စထရစ်တရားရုံးကိုပထမဆုံးရုံးထုတ်တာဖြစ်ပါတယ်ဆွဲချက်တင်ထားတဲ့အတိုင်းပဲမိုဟာမက်ခါလီဖ
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ပိုင်းဒိုမီတာ40 kHz 9.13 9ပိုင်းဒိုမီတာ57 kHz 5.85 နဲ့ပိုင်းလမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီလိုအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကရန်ဂျာခေါင်းဆောင်မိုဟစ်အူလာကိုတပ်ပစ်ခတ်တပ်ဖြတ်မှုနဲ့မသင်္ကာသူ3ယောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မသင်္ကာသူတွေကိုဖမ်းထားကြောင်းကောက်ဆစ်ဗဇားဒေတာရဲရရှိနမူဟက်ကပ် AFP သတင်းကိုပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ ERSPH ငင်းချင်းရင်းနဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ်ရန်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့မိုဟစ်အူလာဟာရန်ဂျာရဲ့နေရပြန်နိုင်ရေးအပအဝင်ရန်ဂျာရဲ့အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူပါ။သူ့လောက်ရတွေ့ပေါ်မှာမနှစ်တက်တဲ့သဘောထားတင်မာသူတွေရဲ့အသက်အန္တရာယ်ချင်းချောက်မှုတွေအရင်ကတည်းကရှိခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။သူပြစ်ခတ်ခံရတာကိုကိုရိုင်းတွေ့ရတဲ့ Habib Ullah ကတော့အာဆာရင်ဂျာအစွမ်းရောက်အဖွဲ့လက်ချက်လို့ပြောပါတယ်။အာဆာအဖွဲ့ကတော့ရင်ဂျာကောင်းဆောင်အသက်ခံရတဲ့ပေါ်တုံ့လုံဝမ်းနဲ့ကြောင်းနဲ့သူတို့အဖွဲ့ပေါ်ဆွဆွဲချာအခြေအနေမရှိဘူးလို့တုံ့ပြန်ထားတာပါ။ရခိုင်ပြည်နယ်ထဲမှာရှိတဲ့နေကြာဆောင်ကင်းစခန်းတချို့ကိုအာဆာရင်ဂျာအစွမ်းရောက်တွေက2018ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့ဆက်ဆင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားကြတာပါမြန်မာအာဏာပိုင်တွေကတော့ရင်ဂျာဆိုတဲ့အသုံးအနှုန်းကိုတင်းဝင်အတိမတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစိစစ်လက်ခံမယ်လို့ပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာလုံခြုံရေးရှင်တန်းကိုညအချင်းချုံခိုတိုက်ခိုက်ခံရတာကြောင့်အရန်တပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းအနာပိုင်တို့ကစနေနေ့မှာအတည်ပြုပါတယ်။အာဖဂန်နစ္စတန်နဲ့နေဆက်ကမတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းဝါဇီရစ်စတန်ဒေတာတွင်အချမ်းဖက်ဝါရီတွေအလုံးကိုချေမှုန်းရှင်းလင်းနေကြောင်းစစ်တပ်ကြီးညာချက်မှာဖော်ပြပါတယ်။ပါကစ္စတန်တာလီဘန်လို့လည်းခေါ်ကြတဲ့မတရားအသိဉာဏ်ခံထားရတဲ့တာရစ်အီတာလီဘန်ပါကစ္စတန် TTP အဖွဲ့ကချုံခိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုကြပါတယ်။အစွန်းရောက်ဝါရာဆွဲအဖွဲ့တွေမဟာမိတ်ဖြစ်တဲ့ TTP ဟာပါကစ္စတန်တွင်းမှာနှစ်ပေါင်းများစွာအကြမ်းဖက်ဝါရာဆွဲတိုက်ခိုက်နေပြီးအရက်သားနယ်လုံခြုံရေးတပ်ဖွဲ့ဝေထောင်ချီတည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်။အာဖဂန်နေဆက်အနီးက TTP စခန်းတွေကိုပါကစ္စတန်ကစစ်ဆင်ရေးလို့ချင်းဖုံးခဲ့တာကြောင့်ထောင်နဲ့ချီတဲ့စစ်သွေးကြွတွေတည်ဆုံခဲ့ရ ကိုကန္နာကိုကိုရွေးချင်မှုနဲ့ကိုရဲ့ကိုရဲ့ပြီးအာဖဂန်ဘက်ကိုလည်းထွက်ပြေးကြပါတယ်လုံခြုံရေးဆောင်ရွက်မှုတွေကြောင့်စစ်သွေးကြချင်းချမှုတွေတည်တည်တတ်တတ်ရော့သွားတယ်လို့အကြမ်းဖက်မှုတွေလည်းရော့သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းတတပီရဲ့တိုက်ခိုက်မှုတွေကဒီသတင်းပတ်တည်းအတွင်းမှာတိုးလာနေပါတယ်ရှင်
ထိုင်ဝမ်လေကြောင်းပိုင်တဲ့တရုတ်စစ်တပ်ကစစ်လေရင်36ဆင်းတောက်ကြနေကပြန်တန်းခဲ့တာအတွက်ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်ကပြစ်ဒဏ်ရှုံချလိုက်ပါတယ်။ဟုတ်ကိုအစ်ချုံပင်တူဖော်ဝါချီဟေပင်ပင်ချေတရုတ်နိုင်ငံဟာဒေသရင်းငြိမ်းချမ်းရေးကိုထိခိုက်စေတဲ့လူမဆန်တဲ့ရိုင်းစိုင်းတဲ့အပြစ်မှုတွေကိုအမြဲလှုံ့ဆော်နေရှိပါတယ်။ တရုတ်ရဲ့ဒီလိုလှုပ်ဆောင်မှုမျိုးကိုနိုင်ငံတကာအသိုင်းအဝိုင်းကစပြီးလက်မခံနိုင်မဲ့ဖြစ်လာနေပါပြီလို့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါအခုလိုတရုတ်စစ်တပ်ပြန်တမ်းမှုဟာတရုတ်အမျိုးသားနဲ့ကျင်းပပွဲနဲ့လည်းတိုက်ဆိုင်နေတာပါပီအယ်လီတရုတ်စစ်တပ်ကတောက်ကြနေမှာပထမတော့နေနဲ့စစ်လင်း25ငါးစင်းပြန်တန်းခဲ့ပြီးညပင်မှာပဲနောက်ထပ်73စင်းပြန်တန်းမှုဆက်လွတ်တာပါထိုင်ဝ
ဒီ16တိုက်လင်း16ဆင်းနဲ့H6ဘုံကျဲလင်း20ပါဝင်ပါတယ်။ထိုင်းနိုင်ငံမှာမူရင်မှောက်ကိုဖြစ်တန်ရရှိသူတို့ကိုတပ်ဖြတ်မှုဆွဲချက်နဲ့စစ်ဆေးခံရတဲ့ထိုင်းရဲ့အရာရှိရန်မှုကြောင့်အကျင့်ပြတ်ချဆမှုတွေကြောင့်နာမည်ပြန့်နေတဲ့ရဲတပ်ဖွဲ့ကိုပြုပြင်ပြောင်းလဲရေးလက်တွေ့အကောင့်ထဲမှာပေါ်နိုင်သေးတဲ့အစိုးရရဲ့ဂရီကဝန်နဲ့လွှတ်တော်မှာကြန့်ကြန်နေတဲ့ဥပဒေကြံပေ ဆန္ဒလာတာအတွင်းရက်တက်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့ဂရီးပြုထားတာပါဒါပေမဲ့လည်းလင်းနေကြော်လာတဲ့အချိန်ထိလွတ်တော်အမှတ်တွေကြားအသေးစိတ်အချက်တွေကိုဆွေးနွေးညှင်းခုန်နေကြဆဲဖြစ်ပါတယ်ရက်တက်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အများပြပါတယ်အစိုးရအတည်ပြုထားတဲ့ဥပဒေချမ်းကလွတ်တော်လုပ်ငန်းစဉ်၃ခုမှာပထမဆုံးအဆင့်ကိုဖေဖော်ဝါရီလ၂၄ရက်နေ့မှာ
ဒီတိုင်းရောက်သတင်းတွေကိုဒေါ်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမှတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစတိုက်စုတို့လို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှမြန်မာကားဈေးကွက်အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံမှာကြန့်ငွေနဲ့ဒေါ်လာလဲနှုန်းမြင့်မားလာခြင်းမှာ နိုင်ငံသားငွေသုံးဆွဲမှုလျှော့ဖို့ဒီပြည်ပကားတင်သွင်းမှုကိုစစ်ကောင်စီကယာယီရဆိုင်းလိုက်တာကြောင့်ဝယ်လိုအားနဲ့ဒီကားဈေးတွေတက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမတိမရင်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကြုံလာရခြင်းမှာကားဈေးကွက်မှာလည်းတက်ရောက်မှုတွေရှိလာတာပါမြန်မာနိုင်ငံကားဈေးကွက်နောက်ဆုံးအခြေအနေကိုတော့လုပ်ငန်းရှင်တချို့ကိုဆက်သွယ
ကုံသွေးဦးစီးဌာနကပြီးခဲ့တဲ့လကောင်စက်တင်ဘာ30မှာထုတ်ချိန်မတိုင်ခင်ကကားသေးခွက်ဆလှုပ်လာပုံကို Farmer Auto Showroom ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာစိုးထွန်းက
လွန်ခဲ့တဲ့နှစ်ပတ်လောက်တည်းရပါတော့ကားကျင်သွင်းမှုတွေကန့်တမယ်ဆိုပြီးတော့တရင်ထွက်တာပေါ့ခေါ်ရဟာလားဆိုတော့တရဝင်းတင်ရကြတော့ဒီပြီးခဲ့တဲ့ရက်ပိုင်းမှာထွက်တာပေါ့နော်ကြိုတင်ပြီးတော့နှွန်နေတာတော့မရှိပါဘူးအော်လက်ရှိနေတာဒီကနေ့ပတ်တရတော့ဒီကားဝယ်ယူမှုတော့ပုံပြီးမြင့်တက်လာတယ်။ဘာလို့လဲကားတင်မှုပြိမ့်နေကားတဲ့နေရာမှာလည်းဒူးချင်းတင်သွင်းမယ်ဟောနောက်ကားရောင်းစင်တာနေဒီကား brand new car showroom နေတင်သွင်းမှုအားလုံးကန့်သတ်မယ်။နောက်ချိန်ကာလလည်းဒီလောက်ကြီးကန့်သတ်မယ်မရှိဘူးနော်။အားကြောင့်ဒီကနေ့ဒီနေ့ပတ်လောက်ဝါစားပြောမှာကားစီးတွေတက်လာတယ်။ကားဝယ်ယူမှုတော့ပုံပြီးမြင့်တက်လာတယ်။နောက်ကားတင်သွင်းမှုကန့်သတ်တာအကြောင်းတစ်ခုလည်းတော့မဟုတ်ဘူး။ကျွန်တော်ဒေါ်လာကိုသုံးပြရတဲ့အတွက်ကြောင့်မလို့ဒေါ်လာကြီးတက်တဲ့ဟာကြောက်နေပါတာပေါ့နော်အဲ့တော့ဒါတော့ကားမျိုးစားလိုက်ပြီး100ရင်းတော့နေပြီး40ရင်းတော့ဒီတက်သွားဒီလိုကန့်တက်လိုက်တဲ့အတွက်ကြောင့်မလို့ဒီဘက်မှာတော့ဒီကားနဲ့ပတ်သက်ပြီးလုပ်ငန်းလုပ်နေတဲ့ကားရှိုးရုံတို့ကားရောင်းစင်တာတွေတော့ကတော့ခက်ခဲဖြစ်တာပေါ့နော်သူကဖွင့်ဖို့အတွက်ကလည်းသူကနံပါတ်1ကနားမနေမှနေရမှာလေစောက်ဦးစောက်ရယ်ဝန်ထမ်းတွေခန့်ရတာရှိတယ်ပေါ့နော်အဲ့တို့တော့ကတော့ဆက်ပြီးတော့မှလုပ်ငန်းဆောင်ရွက်ဖို့အတွက်တော့ခက်ခဲရှိတယ
်ဒီနေရာမှာဘာကြောင့်အခုလိုကားဝယ်လိုအားများဈေးစတက်လာပုံကလည်းမြန်မာ Trade Center ကားအယောင်စင်တာကအုပ်ချုပ်မှု Director ဒေါက်တာကျော်ကျော်အောင်က
ဝယ်လိုက်တဲ့ဆိုရင်ဟာတော့နှစ်ချက်ပေါ့တစ်ချက်ကတော့ဒီကားလိုက်ဆိုတင်ငွေဝင်ကြီးရန်လာလိုက်တယ်ဆိုတဲ့အပေါ်မှာတော့လူကြီးကဝယ်ကြတယ်ပေါ့နော်နောက်တစ်ခုကတော့လေဒီအပြောင်းလဲကများတဲ့အခါကျတော့ဥယျာဉ်ပြီးရောလေ ဲ့လူတွေရှိကြတာပေါ့နော်ဟိုဒီအပိုင်းကတော့ဒီအယောင်ပိတ်ရတဲ့အနေအထားလောက်ဒီကိုဖြစ်တယ်ဝဲလူအားများတော့ဒီတော်တော်များများဆိုရင်လည်းအခုကုံတလောက်ညီပါတော့ဖြစ်သွားတာပေါ့နော်ကြောင်မို့လေအဟိုဝဲရောင်းများမဟုတ်ပဲနဲ့အီဗီးတွေကတော့လည်းပြီးတော့ဒီလိုင်းလေးဝဲကြတယ်အခုဒီဆက်လေးတွေရှိတဲ့ခါကြီးဒီအကုန်မရှိတော့ဘူးများရောင်းပြီးသွားပြီပေါ့နော်မာလီဘူးလို့လည်းကျွန်တော်တို့ကုံသွားပြီအခု online ဝင်းမှာဒါရဲပစ္စည်းနဲ့ဒီအလောက်လောက်ပဲရှိတယ်အဲကျန်တဲ့ကားလေးတွေတော့လေဒီတော်တော်များကုန်တလောက်ဖြစ်သွားတာပေါ့နော်အရင်ဒီကတော့ဒီ 20-30% လောက်တော့တက်သွားတယ်ခင်ဗျဟိုဥပမာဆိုလို့ရှိရင်ကျွန်တော်တို့မာလီဘူးဆိုရင်ကျွန်တော်တို့900ဆုံးဆုံးလောက်ရောင်းကြတယ်ဒါပေမဲ့အခုကျတော့980-600 အထိလောက်ဖြစ်သွားတယ်ပေါ့နော်ဟိုတကယ်ဖြစ်တင်းနဲ့ဒီငွေကြီးပြောင်းလဲသွားတာက900လောက်ကျောင်းလေးပါပြီမြေကြီးလည်းဒီကားကံပေါ်ကတော့ 20-30% လောက်တော့တက်ကြပါ
တယ်။ဒါပြင်လက်ရှိခက်ခဲပုံများလာဖို့နဲ့ရှေ့ဆက်ဆွေရပုံကိုလည်းတရုတ်ကားတွေကိုအဓိကရောင်းတဲ့ Car Showroom ကိုဥဆောင်လုပ်သူ Yongnyu Automobile Company Limited ရဲ့ဥက္ကဋ္ဌမြန်မာနိုင်ငံ Automotive အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးအောင်ဝင်းကလည်း
ဒေါ်လာ3တွေတအားတက်ပြီးတော့ကျွန်တော်တို့ဒီကားစက်တာမှာလည်းဒီတော့အခက်အခဲတွေ့တာပေါ့နော်ဘယ်လိုအခက်အခဲတွေ့လဲဆိုတော့အကြီးနဲ့ရောင်းသားတဲ့ကမ္ဘာဝင်တွေမှာလက်ထက်မှာရှိနေပြီးတော့ပြန်ပို့ဖို့လဲနော်အဲအခက်အခဲကြုံရတာပေါ့နော်အဲ့လိုပဲဒီအစ်စ်ထပ်သွင်းမှုကြောင့်လည်းအဲ့ဒီဒေါ်လာတွေဝယ်ဖို့ကနည်းနည်းခက်နေတာပေါ့နော်ကျွန်တော်တို့ကလက်သလုံးမှာတော့ကျွန်တော်တို့လက်ကျန်စားတွေရောင်းကြဖို့ပဲရှိတာပေါ့နော်ဒါမှမဟုတ်ကြာပိတ်ထားလို့တော့မရဘူးပေါ့နော်။ဘာလို့လဲကျွန်တော်တို့တန်းမြာလူကြီးက350ရှိတော့ဒီမော်တော်ယာဉ်သုံးဆက်မှုကလည်းများတယ်။ဟုတ်ကဲ့ပိတ်ထားရင်တော့နောက်ကအကျိုးသက်အနေနဲ့ကားသေးဒါတက်လာတာဖြစ်မှာပေါ့နော်။ပိုကိုတော့ကလည်းပေါ့
။ဒါပေမဲ့အရင်နဲ့ရှင်ရင်ဖြည်းဖြည်းဖြည်းတွင်းမှာတက်ဆင်မှုအတွက်တင်ဆင်းနိုင်ဖို့ကိုတော့ဒေါက်တာစိုးထွန်းက
သူကလူစီးကားတွေကိုတော့အဓိကအကန့်တက်တာပေါ့နော်။ဒါလုပ်ငန်းသုံးကားနဲ့ဘတ်ကားတွေတော့မပါဘူးပေါ့နော်။အော်စီးပွားလုပ်ငန်းသုံးကားတွေနည်းနည်းကတော့ထိကြမှုမရှိဘူးပေါ့နော်။နောက်တစ်ချက်အရကျွန်တော်ကလက်ရှိနေသားမှာတော့ဒီကားတဲ့ဈေးကွက်မှာတော့ဒီပြည်ထဲမှာထောက်ထုတ်တက်ဆင်တဲ့ SKD ခေါ်တာဆီမီနော့တောင်းခေါ်တဲ့ကားတွေကတော့ဈေးကွက်95000ရန်ကျော်တော့ရရှိလာတာပေါ့နော်။ဥပမာဆိုရင် Suzuki တို့ဟာမျိုးပေါ့နော်။နောက်ကဒီ Honda တို့ဟာမျိုး။နောက်ဒီတရုတ်ကားအများစုပေါ့နော်။ Sony တို့ဂျန်နက်တရုတ်ကားတွေဒါတွေကတော့ဆက်ပြီးတော့မှလုပ်တင်သွင်းမရမယ်ဆက်ပြီး SKD လုပ်ခွင့်ရမယ်။
အခုလိုကားတင်သွင်းတာရပ်ဆိုင်းလိုက်ပြီးမှတခြားတင်သွင်းကုန်တချို့လည်းရပ်ဆိုင်းလာမှာကိုဆိုရင်ကြီးမှုတွေရှိလာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ခင
်ကိုဝင်းမင်းဆက်သွယ်မင်းမြန်တင်ပြခဲ့တာပါခင်ဗျာအခုတခါတော့ဒီနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားပါမယ်ဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်တာနဲ့အတူဒီနိုင်ငံတကာအတိုင်းဝန်ဘက်ကလည်းအာဖဂန်အစိုးရဌာနတွေကိုငွေကြေးထောက်ပံ့တာတွေရပ်ဆိုင်းလိုက်ပါတယ်တာလီဘန်တို့ကတော့ဒီတရုတ်ဘက်ကအထောက်ပံ့ရာရေးပန်ကြားလာပြီးဒီကိစ္စကိုဒေတာတွင်ကြမ်းကျင်သူတွေကစိုးရိမ်နေကြတဲ့အကြောင်းဆနက်စ်နဖီရဲ့သတင်းဆောင်မကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကိုအော်ဂုတ်လနောက်ပိုင်းတော့ကသိမ့်ပိုက်အုပ်ချုပ်နေတဲ့တာလီဘန်တို့ဘန်ဒါရဲ့အချက်တဲနဲ့ရင်ဆိုင်နေရပါတယ်ပြည်ပမှာထားတဲ့အရန်ငွေကြေးထိန်းချုပ်ခရပေးနိုင်ငံတကာအထောက်ပံ့တွေလည်းမရှိတာကြောင့်တရုတ်ဘက်ကအကူအညီရဖို့တာလီဘန်တို့ကြိုးစားနေကြတာပါအမေရိကန်ခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ RAND Corporation ကတမ်မတီဟက်ကအခုလိုပြောပါတယ
်။ Certainly they can gain economic assistance and financial aid from China.
လူဖက်ကဆိုပြတဲ့စီမံကိန်းတစ်ချို့ကိုအာဖဂန်နစ္စတန်ဘက်ကလိုက်နာပြီးပူးပေါင်းဆောင်ရမယ်ဆိုရင်တော့တရုတ်ဘက်ကငွေကြေးထောက်ပံ့မှုနဲ့စီးပွားရေးဆိုင်ရာထောက်ကူတွေရနိုင်တာသိကြပါတယ်။မကောင်းတဲ့အချက်ကတော့တရုတ်ဘက်ကအာဖဂန်နစ္စတန်ရဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေမှာပိုပြီးတော့ဩဇာတက်ရောက်လာတာပြီးပိုပြီးထိန်းချုပ်နိုင်ရေးဒီမန့်ထားရပြီဖြစ်ပါတယ်အာဖဂန်နစ္စတန်အတွင်းမှာဖြန့်ကျက်လာပြီးတရုတ်ဘက်ကိုစစ်ဝင်ထိုးပေါက်နိုင်ရည်ရှိတဲ့တကြွလှရှားသူတွေဓမ္မမော်လည်းစန့်ကျင်ပုံမှန်လူတွေအရင်နဲ့ထူးထူးပြင်ပတ်သက်လာနိုင်ပါတယ
်တရုတ်ဘက်ကတော့ဒေတာရင်းမှာပိုပြီးဩဇာခိုင်မာရေးကြိုးစားနေတာပါအမေရိကန်ဒေါ်လာတန်းထောင်ချီသုံးမဲ့ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံစီမံကိန်းမှာတာလီဘန်ကိုထည့်သွင်းနိုင်ရေးအတွက်ဆွေးနွေးနေကြောင်းပါကစ္စတန်ကလက်တလောကြီးညာထားပါတယ်။ဥရောပဒေတာတွေတရုတ်ဘက်ကစီးပွားရေးနဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုချက်တွင်ရည်ရှိမှန်တဲ့တရုတ်ရဲ့ခပတ်လန်းစီမံကိန်းမှာပါဝင်တဲ့ CPEC စီမံကိန်းမှာအခြေခံအဆောက်အုံစီမံကိန်းတွေအများအပြားပါဝင်ပါတယ်။အမေရိကန်ခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ RAND Corporation ကတမ်မတီဟက်ကအခုလိုဆက်ပြောပါတယ်
။ China's hope is that by expanding its CPEC projects,
CPEC in Afghanistan and Nema, Tuchelae, Afghan and Siwaiti Nimu, Taku, Pisin, and B, Tusifingaro, Tiri, Napa, Tinima, Tatana, Pisi, Afghan and Matinia Mule, Shochanemu, Tioka, Nolin, Tawai.
Afghan yet, the Ansata, Jowa Mugule, Tioka, Sewin, Sani, Chang, Chuanjin, to recap your body. Taliban Becca, Tarigo Pinha, Tioka, Sewin, Sali, Melu, your body. Washington Marshall, she Levangia Institute, Marvin Wayne Bunga, Akulu, your body.
That could open up opportunities.
The Yodwe Mahabua Miao Dambo Shizu Nine, Tatu Rigo, Dupo, Gwen Yasin Nine, Akwin Lam, Gwen Dwana Mare.
Afghanistan ma American dollar did trillion jo tambo shi de mdu pho ya de de twin twet tian sa ta dri shi de lu le yu sa tha cha ba de shin
Afghanistan naingan ye a chi ni de go ma tin gi thai pyo pya kha da ma kya akhu ta ka ro American bet ko le chi ya aw ma Eurasia apwe foundation ga a tit thauk pyan lai de sit tan di ya di American a mya su ha tan ta man sat san yi go po myin jin ya bi ro American tat de ကဘာ အနှံ့မှာ short ချတာကိုမြင်ကျင်ကြတယ်လို့ပြောပါတယ် အာဖဂန် မှာ အမေရိကန် က အနှစ် 20 ကြာစစ်ပွဲကိုဆင်နွှဲတာကိုအဆုံးတတ်ခဲ့ပြီးတဲ့နောက်မှာ အခုလိုလူအများကြီးပါဝင်တဲ့စစ်တမ်းကိုကောက်ယူခဲ့တာဖြစ်ပါတယ် စင်တီ စိန် သတင်းပေးပို့ထားတာကိုကိုငင်းညံ့ကတင်ပြမှာဖြစ်ပါတယ်
အနှစ် 20 ကြာမှာအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာပြီးတဲ့နောက် အမေရိကန် သမ္မတ ဂျိုး ဘိုင်ဒန် က အစမပြတ် စစ်ပွဲတွေ တိုက်တဲ့ခေတ်ကနေ အစမပြတ်တန်တမန်ဆက်ဆံရေးခေတ်ကိုအာယုံပြောင်းခဲ့ပြီလို့ကုလသမဂ္ဂမှပြောခဲ့ပါတယ်။တနိုင်ငံလုံးကအမေရိကန်မဲဆန္ဒရှင်2000ကိုကောက်ယူထားတဲ့စစ်တမ်းအရအမေရိကန်အများစုကဒါကိုသဘောတူပါတယ်။ယူရေရှားအဖွဲ့ဖောင်ဒေးရှင်းကကောက်ယူခဲ့တဲ့စစ်တမ်းထဲမှာအများစုကအမေရိကန်တပ်တွေပြီးပါမှာအခြေစိုက်တာကိုလျှော့စေခြင်းပြီးတော့ပြီးပါလုံခြုံရေးကတိတွေကိုလည်းလျှော့စေခြင်းတာပါ။တချိန်ထဲမှာပဲ
82ရာခိုင်နှုန်းကအမေရိကန်တန်တမန်ဆက်ဆံရေးကိုတိုးစေခြင်းပါတယ်။ကယ်ရိုလိုင်းဂရေးကဒီစစ်တမ်းကိုဥဆောင်ကောက်ယူခဲ့တဲ့သူတေတီပါ။
စစ်တမ်းထဲကအသက်65နှစ်အရွယ်လူငယ်မဲဆန္ဒရှင်တွေထဲမှာတော့ရှစ်ဆယ်ရာခိုင်နှုန်းကအမေရိကန်နိုင်ငံအတိုက်အခိုက်ခံရတာမဟုတ်ဘူးဆိုရင်ပြီးပါစစ်ဆင်ရေးတွေအတွက်အမေရိကန်သမ္မတကလွှတ်တော်ရဲ့အတည်ပြုချက်ကိုရယူသင့်တယ်လို့ယုံကြည်ကြပါတယ်။ကယ်ရိုလင်းဂရေးကပဲ65%ရန်ယံအမေရိကန်ဝန့်တူရီဗိုင်းအနျူကလီးယားယေညှိနှိုင်းတာပြီးပြန်စစ်ချင်ပါတယ်။အရှိအာရှမှာတိုးတက်လာတဲ့တရ လူကြီးတွေနဲ့နှိုင်းရှင်ရင်ကမ္ဘာစင်ခေါ်မှုတွေကိုဖြေရှင်းဖို့အမေရိကန်စစ်တပ်နဲ့အဲ့ဒီအပေါ်မိခိုတာကိုလျှော့ချင်တာပါပဲ
စစ်တပ်အရတရုတ်နဲ့ရုရှားကိုဘလို့အကောင်းဆုံးချင်းကပ်မလဲဆိုတဲ့အပေါ်အမေရိကန်တွေသဘောထားကွဲနေပါတယ်တကယ်လို့တရုတ်ကတိုင်ဝမ်ကိုကျူးကျော်ခဲ့ရင်အမေရိကန်တွေဘာလို့တင့်တယ်လဲဆိုတာမသေးကြဘူးလို့40ရာခိုင်နှုန်းလောက်ကပြောပါတယ်ဒါကလည်းအမေရိကန်နိုင်ငံသားရေးမူဝါဒခေါင်းဆောင်တွေအကြားပါတီနှစ်ရက်လုံးဘုံသဘောတူညီချက်ရထားတာနဲ့စန့်ကျင်နေပုံရတယ်လို့ Atlantic ကောင်စီကလေးလာသူ Christopher Kaluba ကပြောပါတယ
် I think in the security realm Washington DC as you well know is obsessed with China as a
လူကြွေးကန်တာမှာတော့အမေရိကန်ကတိုးတက်လာတဲ့တရုတ်ကိုရှင်ပြန်တဲ့ဖြစ်မြင်ဆိုရင်နေတာပါသမ္မတကိုယ်တိုင်ကလည်းအင်အားကြီးနိုင်ငံတွေပြန်ဆင်တဲ့ခေတ်ကိုရောက်ပြီလို့မကြာခဏပြောဆိုပါတယ်ဒီမိုကရေစီနဲ့အာဏာရှင်ပြန်ရတဲ့ခေတ်ပါတရုတ်လိုအာဏာရှင်နိုင်ငံကရင်းမြစ်တွေအများကြီးရှိပြီးတော့ရှင်းလင်းတဲ့အစီအစဉ်နဲ့ကဘာကြီးကိုရွေချက်ရှိရှိစိုးမိုးဖို့လှုပ်လာတာကတကယ်စိုးရိမ်စရာကောင်းတဲ့ကိစ္စလည်းဖြစ်ပါတယ
်။လူသားချင်းစာနာမှုအကူအညီတွေတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ COVID-19 ကပ်ရောဂါကူညီရေးလိုကိစ္စတွေဟာလူကြိုက်အများဆုံးနိုင်ငံတကာကူညီထောက်ပံ့ရေးကိစ္စတွေဖြစ်ပြီးတော့စီရေးအကူအညီနဲ့လက်နက်ရောင်းဖို့ကိစ္စတွေကတော့လူကြိုက်အနည်းဆုံးကိစ္စတွေဖြစ်တယ်လို့စစ်တမ်းကတွေးရှိထားပါတယ်ခင်ဗျာ။
ကိုညင်းညာပြောပြခဲ့တာပါခင်ဗျာအခုတခါလဲဒီအမေရိကန်နိုင်ငံနဲ့ကမ္ဘာကြီးဂျာကဆက်ဆံရေးအခြေအနေကိုပြောပြခြင်းပါလေအမေရိကန်ပြည်ထောင်စုဟာကိုဗစ်ကာကွယ်ဆေးလှူဒန်းတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်ပြီးကိုဗစ်ထိန်းချုပ်နိုင်ရေးအတွက်ကိုဒီကမ္ဘာနိုင်ငံတချို့ကိုကာကွယ်ဆေးသန်း1100ပေးဖို့လှူဒန်းမယ်လို့ကတိပြုထားပါတယ် ဒါပေမဲ့အခုချိန်ထိတော့15ရာခိုင်နှုန်းလောက်သာပေးပို့နိုင်သေးတဲ့အကြောင်း VOA ရဲ့အင်ဂျီရောသတင်းတောက်ပက်စီဝီတာကူဆွာရာရဲ့သတင်းလွှာကိုပြောပြခြင်းပါလေဗျာ။အမေရိကန်မှာဆေးတလုံးထိုးပြီးတိုင်းပြည်ပမှာ3လုံးထိုးနိုင်အောင်ကာကွယ်ဆေးလှူဒန်းသွားရေးကသမ္မတဂျိုးဘိုင်ဒန်ရဲ့ကတိဖြစ်ပါလေ
The United States is buying another half billion doses of
Pfizer. ဒီနေ့လည်းလက်ရှိနိုင်ငံတွေကိုပေးပို့လိုတယ်မို့ Pfizer ကောက်ကစီနောက်ထပ်500ကိုအမေရိကန်ကဝယ်ယူနေပါတယ်။ရှင်းနေခဲ့ကြရင်ဒီ500ကိုတင်ပို့ပေးတော့မှာပါ။ဒါနဲ့ဆိုရင်တော့ကောက်ကစီတန်1100ကျော်သွားပါပြီ
။ကောက်ကစီတန်1100လှူဒန်းမယ်လို့အမေရိကန်ကကတိပြုထားပေမဲ့လက်တွေ့မှာအဲ့ဒီပမာဏရဲ့15ရာခိုင်နှုန်းဖြစ်တဲ့182တန်းလောက်သာပေးပို့နိုင်သေးတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒီနှစ်ကုန်ပိုင်းကျရင်နောက်ထပ်တန်း200ပေးပို့နိုင်လိမ့်မယ်လို့အင်ဂျူတော်ကပြောပါတယ်။နောက်ထပ်ကြံမဲ့တန်း800ကို2022ခုစက်တင်ဘာလကျရင်အပြီးပေးပို့ဖို့ရည်မှန်းထားတာပါ။ Krishna Udaya Kumar ဟာ Duke Global Health Innovation Center ရဲ့ Director ဖြစ်ပါတယ်။
The claim about being the arsenal of vaccines for the world
ကဘာမှာကာကွယ်ဆေးတွေဒီလောက်အမြောက်အများပေးမဲ့အစီအစဉ်ကတကယ်ကိုကြီးကျယ်ပါတယ်။လက်တွေ့အကောင့်တွေဖော်နိုင်ရင်အရန်ကောင်းပါတယ်ဂရီဘေးုံတက်တက်နေတော့မလုံလောက်ပါဘူးအဲ့ဒီတော့ဒီကာကွယ်ဆေးဘယ်လိုရနိုင်မလဲဘယ်လိုဖြန့်ဖြူးမလဲဆိုတဲ့အကြောင်းပြောကြတဲ့အခါဘယ်သူကကာကွယ်ဆေးတကယ်ရနိုင်တယ်လဲဆိုတဲ့ဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်ဖို့လိုမယ်ထင်ပါတယ
်တကယ်တော့ကမ္ဘာမှာကာကွယ်ဆေးထိုးပြီးတဲ့သူတွေရဲ့80ရာခိုင်နှုန်းဟာချမ်းသာတဲ့နိုင်ငံတွေမှာဖြစ်ပြီးဝင်ဝင်နေတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးရတာ100ရာခိုင်နှုန်းအောက်မှာသာရှိပါတယ်အချက်လက်တွေသူသေသနာပြုထားတဲ့ Affinity Company ရဲ့အဆိုအရ American ပြည်ထောင်ဥရောပသမဂ္ဂကနေဒါနဲ့တရုတ်နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးတွေပို့ဆောင်နေပါတယ်ကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေအတွက်နောက်ထပ်စွမ်းအားဖြင့်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတာတော့စတေမာလာကုန်ပိုင်းအထိအဲ့ဒီနိုင်ငံတွေမှာကာကွယ်ဆေးတန်း680ပို့ဆောင်နေတာပါ Ruby Silverman ဟာOxfam America အဖွဲ့ရဲ့အကြီးအကဲမန်နေဂျာဖြစ်ပါတယ်
You know how the situation we have rich countries
လက်ရှိအခြေအနေကချမ်းသာတဲ့နိုင်ငံတွေမှာပြိုဖြစ်စေခြင်းတဲ့အတိုင်းဈေးသုံးကြိမ်ထိုးခိုင်းနေပါတယ်တစ်ဖက်မှာဘယ်လိုအန္တရာယ်ရှိလာသလဲဆိုတော့ကမ္ဘာနိုင်ငံအတော်များများအတွက်ထဲမတွက်ကြတာရယ်နောက်တစ်ခုကဈေးတွေကိုအပြည့်အဝအသုံးမချနိုင်တာရယ်ဖြစ်နေပါတယ်ချမ်းသာတဲ့နိုင်ငံတွေမှာကာကွယ်ဈေးတန်ပေါင်းများစွာအလဟတ်တ်ဖြစ်ကုန်တာတွေ့ရပါတယ်ဈေးရဲ့သက်တမ်းမကုန်ခင်မှာမသုံးမဲထားရလို့ပါလို့သူကပြောသွားတာပါကာကွယ်ဈေးလှူဒန်းတင်ပို့တာကိုအမေရိကန်အနေနဲ့တိုးမြှင့်လှုံ့ဆော်မှုနဲ့ကာကွယ်ဆေးနည်းပညာတွေကိုပို့ပြီးလွှဲပြောင်းပေးတင်တယ်လို့အကြံပြုတာတွေရှိပါတယ်။ Gate Elder ဟာနေစီမကြဆရာဝန်များအဖွဲ့ကအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
်။ Biden could use his powers to force companies
တမန်ဘိုင်ဒန်အနေနဲ့သူ့ဩဇာအရှိန်အဝါကိုသုံးပြီး Pfizer နဲ့ Moderna ကုမ္ပဏီတွေကသူတို့ရဲ့ကာကွယ်ဆေးနည်းပညာအတက်ပညာတွေကိုတခြားနိုင်ငံတွေစီမျှဝေပေးဖို့တွန်းအားပေးတင်ပါတယ်။ဒါအဖရိကမှာဆိုရင်ဤပညာလွှဲပြောင်းပေးနိုင်မဲ့ mRNA လိုဟာမျိုးကို WHO အဖွဲ့ကတည်ထောင်ထားပြီးပါပြီ။ဒါပေမဲ့ Pfizer နဲ့ Moderna ကပူးပေါင်းကူညီတာမျိုးမရှိသလိုသူတို့ဤပညာတွေလွှဲပြောင်းပေးတာလည်းမရှိပါဘူး
။ Affinity Data Company ရဲ့စီးရင်တွေအရကမ္ဘာပေါ်မှာလာစဉ်ကိုဗစ်ကာကွယ်ဆေးတန်း1500ထုတ်နေပါတယ်။ကမ္ဘာမှာလူပေါင်းတန်း6000ကျော်ထိုးပြီးချိန်မှာကျန်တဲ့သူတွေထိုးပေးနိုင်အောင်ကာကွယ်ဆေးသန်း5000ရဖို့ WHO အဖွဲ့ကညွှန်မှန်းထားပါတယ်။ဒီညွှန်မှန်းချက်အတိုင်းလပိုင်းအတွင်းအောင်မြင်အောင်အကောင့်ထဲပို့နိုင်ဖို့ကတော့ချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးဖြန့်ချိမှုတွေထိန်းချုပ်မှုတွေကိုဖြေလျှော့ပေးမှသာလက်တွေ့ဖြစ်လာနိုင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အမေရိကန်ရဲ့ကာကွယ်ဆေးတွေကိုလိုအပ်နေတဲ့အခြားနိုင်ငံတွေစီဖြန့်ဝေပေးဖို့အတွက်တိုက်တွန်းနေကြတဲ့အကြောင်းကိုနားဆင်ကြရတာပါ။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါလိမ့်မယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါလိမ့်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 13ဒါမှမဟုတ်
Tancom 6 ဂျိုရူ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကအခုထုတ်လွှင့်ပေးနေတဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12113လိုင်းနိုမီတာ40 kHz 9413လိုင်းနိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1509ကပါကျွန်တော်တို့ဆက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒို့အတန်အစီအစဉ်နဲ့အတူစနေညသကဝိုင်းဆွေးနွေးခန်းတင်ဆက်တဲ့အခါမှာတော့
ကျွန်တော်လှုပ်လာတဲ့တခြားကျွန်တော်တွေ့ကြုံရတာကသူတို့ဒေးလီမန်နေဂျာပဲဖြစ်ဖြစ်သူတို့ရဲ့ရှပ်တွေကုတ်ဝမ်းတွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအမြဲတမ်းစောင့်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့ဒါကိုစစ်ဆေးဖို့လို့တစ်ချိန်ပါကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲ
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီမြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့ရင်ဆိုင်ရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေအကြောင်းကိုစူးစီးတင်ဆက်ထားတဲ့ Frontier မြန်မာအဖွဲ့သားတွေရဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စံ podcast အစီအစဉ်ကနေပြုစုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။စကိုင်းတိုင်းအတွင်းမှာပရိပခ္ခတွေကဆက်လက်ဖြစ်ပွားနေသေးပါ။ဒို့တန်နဲ့စကားပြောဖြစ်ခဲ့တဲ့အဲဒီကဒေသခံတချို့ကတော့စစ်တပ်ရဲ့အကြမ်းဖက်တဲ့ရန်ကိုကြောက်ပြီးတော်ရဲတင်းဆောင်ရင်အကူအညီမဲ့နေကြပါတယ်။
ကျွာထဲမှာအုံငင်းပောက်ကွဲဆန်ကြားလိုက်တာနဲ့ကိုစုံစော်တို့အထုပ်ပိုးတွေပြင်ပြီးတောထဲကိုချွတ်ဖို့ပြင်ရပါတော့တယ်။မကြခင်ကျွာထဲကိုစစ်သားတွေဝင်လာပြီးစစ်စေးမင်းမြဲနိုင်တာကြောင့်သူကတခြားဒေသခံတွေပါကျွာထဲမှာမနေရဲကြတော့ပါဘူး။စကြင်မာလာပထမဘက်ကဒီပင်းရင်းမျိုးနဲ့မလှမ်းမကမ်းကျွာဒီရွာမှာကျွာချိတ်လန်ကိုစစ်ကားဖျက်မှောင်းနေချိန်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီလိုပောက်ကွဲမှုအပြီးမှာစစ်သားတွေဆိုသလိုတနက်နဲ့စစ်သားတွေကပြစ်ခတ်တာကြောင့်ကိုစောစောလိုရွာရဲနေသူတွေဟာတောရဲကိုပြေးပုန်းကြရပါတယ်
။ဘယ်ဖွဲ့စည်းရထုတ်ကြလဲဆိုတာမျိုးလဲ။အဲဒီရောက်တာမကြီးပေါ့ဗျာ။ဒီနေ့ကြီးရတယ်ကျွန်တော်တို့ရွာရဲကြောက်တာပေါ့။အလုံးစုံအဲဒီတော့ဘောင်းမြာတွေကွဲလိုက်ပြီးပြည်ပြချင်းကြတော့တို့ကလည်းလက်နဲ့တက်တာပေါ့။အဲလိုဒါထိရွာထိကားတိနေပေါ့နော်။အဲနေလေးကိုတက်ဆော့။တို့လည်းပြစ်တယ်။အဲလိုပြစ်တဲ့ခါကျတော့ရွာထဲလူတွေမနေရဲဘူးအကုန်လုံးကလည်းဒီကလူကြီးရောလူငယ်ရောပေါ့လေရှောင်းမရှောင်းမလို့ပြီးတော့အကုန်လုံးထတ်တင်းရှောင်းနေတယ်လူငယ်တွေကတော့နောက်ရက်လောက်ထိကိုပြန်မလာဘူ
းအာနာသိမ်းပြီးနောက်ပိုင်းသူတို့တွေတောရဲကိုအခုလိုရှောင်းပုန်းနေရတာငားချိတ်ထဲမနေရှိပြီဖြစ်ပါတယ်မက်ရှာတတိယဘက်အတွင်ကသူတို့ရွာအနီးမှာရဲနှူးဦးတည်ဆုံးခဲ့စဉ်ကလည်းတနေ့ရင်းရာ100လောက်ကလာရောက်တက်ဆွဲခဲ့ပြီးဒေသခံ6ဦးကိုဖမ်းဆီးခေါ်ဆောင်ကငားရက်ကြာမှပြန်လွတ်ခဲ့ပါတယ်ဒါအပြင်ကဏီကြီးရွာမှာချက်မပြေးပဲကြန့်ရှိခဲ့တဲ့ရွာသားတွေကိုရိုင်းနှံနှိမ့်ဆက်တာတွေရှိရဲလို့သတင်းတွေပြန့်နှံ့နေပါတယ်အဲ့ဒီအဖြစ်အပျက်တွေဖြစ်ပြီးရဲ့နောက်မှာတော့ရွာရဲကိုစစ်သားတွေဝင်လာတော့မဲ့အရေးအယောင်မြင်တာနဲ့ပဲတရွာလုံးနီးပါးရှောင်ပြေးရတော့ရဲလို့ဆိုပါတယ်စကိုင်းတိုင်းဟာစည်ရေးပြင်းထန်တဲ့ဒဲမှာပါဝင်ပြီးအထက်ချင်းတွင်ဒေသတွေအလောင်းတော်ကတဘာနဲ့တဝိုင်းနဲ့ဒီပင်းရင်းနဲ့စကိုင်းကချင်နယ်ဇက်တွေမြောင်ချောင်းဦးစားတဲ့နယ်တွေမှာစက်ကောက်စီတက်တွေနဲ့ PDF တွေအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားလေးရှိပါတယ်။စကိုင်းတိုင်းရဲ့38မြို့နယ်မှာဆယ်မြို့နယ်ထဲမှာကလက်နက်ကင်တော်လှန်ရေးပြုလုပ်နေကြတာဖြစ်ပါတယ်။စစ်ကားတွေမိုင်းဆွဲခံရတာ၊ပျောက်ကြားစနစ်နဲ့တိုက်ခိုက်ခံရတာတွေရှိပြီးဆိုရင်အထူးအနည်းငယ်ပတ်ဝန်းကျင်ရွာတွေကရွာသူရွာသားတွေဟာထွက်ပြေးတိမ်းရှောင်ကြရပါတော့တယ်။
ဘောဘဲကကျွန်မမကြောက်ဘူးဆိုပြီးအရန်လူတွေကုန်ဖက်ကြမှာကျွန်မကလေးကတလာဒါလေးဆိုတော့လေမျိုးလေးရလဲကွာကွာလေးကြာနေတော့ဖြားမှာဆိုတာမျိုးဖြောက်ဘူး။အဲ့နဲ့သူကမင်းလာကြပြီးတော့အင်ရှင်တို့အင်ရှင်တို့နဲ့တိုင်ကဲမှတ်သီးနဲ့မိမရောက်လာနေမှာပေါ့။အဲ့နဲ့ကျွန်မကလည်းမဖူးနဲ့မဖူးဘဲနဲ့သူတို့မြင်တော့ကိုမြင်တော့ကျွန်မလည်းဒီရှိတဲ့လေသက်ကိုဖြတ်လာတော့
ပလဲမျိုးနဲ့အကျွင်းကရွာတွေကိုရှာဖွေစင်မှာမိခင်တဦးကသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကိုပြန်ကြောပြတာဖြစ်ပါတယ်။စစ်သားတွေအင်ရှင်ရောက်လာချိန်မှာအသက်ခံရမှကြောက်လန့်ပြီးဖက်နှက်တောင်မစည်းနိုင်တော့ပဲမိုးရည်ရဲခလေးချီပြီးထွက်ပြေးခဲ့ရဖြစ်ပါတယ်။
ชาวเรือก็ชมตัวกันตู้เองก็เลยไม่น่าชอบพูดตัวเองลูกเปลี่ยนเปลี่ยนไปเป็นสายอยู่นานมาในทางเดินตัวอุกาโรตู้นี่เนี่ยขนาดพี่ยามยาเอพิ้งตู้ยามามันนี่เยอะจังสักชามาเองานี่เลยลูกสาวเองไปจนเราเนี่ยจะเสกันอยู่ไปจะเปลี่ยนเลยอะไรมาสักแต่ละทางการเราจะเอาแล้วแต่เนี่ยทุกทุกทางในเนี่ยสอดูชีเดียวเลยเจ้าเนี่ยเดียวยาแต่เอ็มยาพิจารณ์เลยเอเจนเนี่ยเจ้าไม่จ้าวันนี้ ตัวนั้นจะดีอะไรก็ได้ว่าแล้วก็สิ่งต้องนั้นก็สิ่งเดียวไอ้ตัวนี้เราไม่รู้อย่างมันนักข่าวสื่อเราจะเราเราต้องมาเราต้องมีดูเดลี่มาตัวคู่กันมีอะไรสักอย่างแล้วก็ต้องว่าจะเชื่อมจีเราด้วยที่เราสังเกตนะกูเรียนไปที่เดลี่เจ้าเนี่ยเอาสักอย่างไอ้เองอาบินไม่เจอตัวหรือเปล่าแต่ช่วงที่ตากันเนี่ยสุดท้ายแล้วเนี่ยการคู่กันตัวเองก็สาดเต็มชิมงเกลียก็
ตอนนี้นี่ลายอะไรคุณส่วนนั้นเนี่ยชี้จานีบ่าวอันนี้เดี๋ยวมาจดเต็มที่มีตาสูเลยตาไปแสดงเนี่ยอยู่แต่ไม่รู้เนี่ยชาวเนี่ยอยู่แต่ลีดูกูขอลาบีเอเปรลากระเดกอะคุติตอนนี้มาพิจารณาในทางนี้เลยเราอยู่เพื่อนลาไปเอ็งจะมีเนี่ยอะไรว่าอยู่แล้วมันจะได้กันเลยเนี่ยมันคงจะบอกว่าอะไรก็อ่ะตุ้งยาแต่เนี่ยเต็มที่บาริธามันเลยตัวยาวๆนี่ดีเลยอะไรช่างดูบงเนี่ยอะไรบอกว่าจะเอาไอ้หน้าช่างนี่จะคุยอารมณ์หน้าช่างนี
ကိုဘဘတောင်းနေဆိုတော့အဝါဖြစ်တယ်ဆိုတော့တော့တဲ့ဘယ်စိတ်တုံးလုံးချပြီးနေလိုက်တော့တာဒီအေးကျမ်းမှာပဲပြန်နေတော့မယ်ကိုတို့ကြောက်တာလေကိုသားသမီးလေးတွေရှိရေးဆိုတော့လက်နဲ့ချင်းပစ္စည်းလည်းမတူတော့ကြတော့ကိုသမီးလေးရှိတယ်ဆိုတော့လေကိုကလိုက်လို့ရှင်ကိုနောက်တစ်ဆက်ပဲအသက်တစ်ခုထပ်ပါမှာဆိုတော့အဲ့အလေးတွေနဲ့ပဲနေရတော့တာပဲချွေးပြောင်းနေထိုင်ရသူတွေဟာတောင်ကြချောင်းရီကိုချိုးတော့
င်းတာလည်းမရှိဘူးလို့ဆိုပါရဲ့တိုက်ပွဲတွေခဏခဏဖြစ်ပွားနေတယ်။ကဏီမျိုးနဲ့ချင်းတွင်းမြေအရှိတ်ဘက်ကန်ကရွာတူရွာမှာနေထိုင်တဲ့ဦးဝင်းကလည်းတောထဲမှာရှောင်ပုံးနေရတာကာလကြာလာတာနဲ့အမျှခက်ခဲလာရဲ့လို့ဆိုပါရဲ့သူက
ကျွန်တော်ကိုဗစ်တုန်းကလည်းကျွန်တော်ကားတွေပါရဲ့ဟိုမထွက်ရဘူးလေမထွက်ရတော့ဆန်းတိုင်းဆန်းလို့တီးလို့တော့ပြတ်တာပေါ့ဗျာတို့လက်ရှိမှာတော့အဲမှာတော့ဒီလိုတော့ဆောက်တော့ကလေးတွေဆောက်ထားတာလေးတွေကြီးရမ်းတချို့ကကျွန်တော်တစ်ပင်ရိတ်မှာဘူးကလေးတွေနဲ့ဆွဲပြီးနေရတာပေါ့ဗျာဟုတ်မညဆိုရင်စင်သာလုံးမှုပဲဗျာမညဆိုခိုင်းနေရတာပဲဟုတ်တယ်တို့တော့ဒီကလေးလည်းမလုံးဘူးကလေးညတော့အဲ့လိုမညဘူးပေါ့ကျွန်တော်မျိုးကြီးဆိုရင်ကလေးငယ်ထလာဟောတော့ပဲရှိသေးတယ်ဆယ်ရက်လောက်ပဲရှိသေးတယ်ကလေးဆိုတော့ကလေးမျိုးနည်းနည်းဆိုပူဆိုတော့ပေါ့ကျွန်တော်တို့ဒီမှာဟောရှင်တို့ပါလို့တော့လည်းမှာဆိုရှင်တို့ပါလို့ကြောက်ရတယ်လေဒီတော့ဒီကျွန်တော်ကမိုးကတားကောင်းတာလေခုဆိုနှစ်ညလင်းနှစ်ညရှိပြီဆက်ရောဆိုတားအေးအပါနဲ့အဆိုးနေတာပေါ့ဗျာဆန်းလိုက်တာလေးထောက်ပတ်နိုင်ရကြင်တာပေါ့ဗျာ
ကဘာကူလာသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UN OCHA ရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေဟာစိန်ခေါ်မှုများစွာရှိနေတယ်လို့ဆိုပါတယ်စကိုင်းတိုင်းအတွင်းမှာစက်တင်ဘာလ4ရက်နေ့ကအိုးအိမ်ဆုတ်ခွာထွက်ပြေးရသူခံမှန်းကြီး4000ဝန်းရာလဲမူလနေထိုင်ရာကိုပြန်လည်ရောက်ရှိခဲ့တယ်လို့ရေးသားထားပါတယ်။လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဟာနေရွှေ့ပြောင်းလာသူတွေကိုအကူအညီနဲ့အကာအကွယ်ပေးရေးကိုပေးရဖို့ကြိုးစားနေပြီးတွားလာရင်းနဲ့အခြားစိန်ခေါ်မှုတွေကြောင့်အကူအညီပေးရေးအစီအစဉ်ကိုခက်ခက်ခဲခဲဆောင်ရွက်နေရတယ်လို့ဖော်ပြထားပါတယ်။စစ်ဘေးရှောင်စီရင်ကိုကောက်ခံတာမျိုးမရှိတဲ့အတွက်စကိုင်းတိုင်းအတွင်းကစစ်ဘေးရှောင်ဥယျာဉ်ဘယ်လောက်ရှိလဲဆိုတာတော့မသိရပါဘူး။စကိုင်းတိုင်းလိုပဲတိုက်ပွဲတွေကြောင့်ချင်း၊ကချင်း၊ကယား၊ကရင်၊မွန်နဲ့တနင်္သာရီတိုင်းဒေသကြီးကလူဦးရေ2,000ကျော်ဟာလဲအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ UN OCHA ရဲ့စီးရင်အရသိရပါတယ်။စစ်ရှောင်ထောက်ပံ့ရေးလုပ်နေသူတို့အုပ်နဲ့ဒို့အတန်ကစကားပြောဖြစ်ခဲ့ပါတယ
်။စစ်ဘေးရှောင်ကိုစူရင်လည်းမလူရင်မလူတဲ့အချိန်မှာဖမ်းဆီးခံရတဲ့အနေအထားလည်းရှိရတယ်။လူရှင်ရောအမှုခံတဲ့သူဆိုတော့ပေါ့။ဒီတနေရာနဲ့တနေရာကျွန်တော်တို့ဒီစီဆယ်တဲ့နေရာမှာအချို့ကားတွေမတင်ကျင်ကြတာတွေလည်းရှိတယ်ပေါ့ဒါစသေးရှောင်းနေအတွက်ဒီစီတွေဆိုတော့အကယ်၍များဒီစီတွေကိုမိသွားခင်ရင်တွေ့သွားခင်ရင်စသေးတွေ့သွားခင်ဖမ်းခရမှာလားပေါ့အဲ့လိုမျိုးတွေလည်းစိုးရင်စိတ်ကြီးနေမင်းအဖြစ်နေကြတာပေါ့ဒီစသေးရှောင်းအတွက်အဓိကကစေဝါပေါ့ဗျာဥမာစေဝါကဒီဖြားရနာတယ်ခလေးတွေဟိုတင်းပေါ့ကျားလို့နားလို့စီးပွားလေးတွေကုညီပေးပါအောင်ပေါ့ဒီလိုမှကုညီတောင်းတယ်ပေါ့ဒီနေ့ကုညီတောင်းတာကို3-4ရက်နေကကုညီပေးနေတာမျိုးရှိတယ်အောင်လို့ဆိုတော့သူတို့က
ke lan ma pait pi lo ma a le mi sit dan si da de pi lo te wa yi twin yu saung twa da myu di ti si bi yu saung da shi de twa ja lo saung ni chan chan la do a le mi ti shi ko lo wa internet line ga chet twa da shi ye le ku ja internet line ma do do ri yo di le mi do ya ma di lu lu chin ni ge ku ni pi ba aw so na ma lwe ku de po pa di lu myu internet line chet lai de twa ja mo lo ku ni pi nai mo so da သူရဲ့တကားကရွာလေးရွာလေးတွေပေါ့ဗျာ။အဲလိုအပ်ချက်တွေကမသိတော့အဲ့ဒါလည်းတော်တော်ခက်ခဲတဲ့အနေထား၊စိန်ခေါ်မှုပဲ
။လက်ရှိအချိန်မှာတော့စက်ကောင်စီနဲ့စည်ရေးတင်မဒေတာ25ခုကိုအင်တာနက်လိုင်းဖြတ်တောက်ချပြီးအဲ့ဒီအထဲမှာစကိုင်းတိုင်းဒေတာကြီးကရင်းမပင်၊ရရော၊ကနီ၊ပလဲ၊ရေဦး၊တစဲ၊ဘူးတလင်တို့ပါဝင်ပါတယ်။စစ်ပေရှောင်းနေတဲ့မှာအင်ကိုပြန်လိုက်တော်ရဲပြေပုံလိုက်မလုချင်တော့တာကြောင့်ပြည်သူအဝဲရတဲ့အထိတော်ရဲပဲနေမယ်လို့ဆုံးဖြတ်လိုက်သူတွေလည်းရှိပါတယ်။စကိုင်းကနေရဲစွန့်ခွာနေရသူမိခင်တဦးဖြစ်တဲ့ဒေါ်သင်းသင်းကတော့တင်းငင်အေဂျင့်နဲ့အချိန်အမြန်ဆုံးရောက်စေချင်နေပါတယ်
။လူများရွာတွေလည်းအလွန်မြည်ရချင်းကြီးရကြစိတ်မချဘူးလို့ကြားတော့ကြားတော့အဲ့ဒါအဲ့လိုမျိုးဆိုတော့ပြည်စီချင်းလာပြီးရွာလေးကဟိုကတော်ရဲနေလက်ဆနဲ့ဆိုတော့ပြန်နေလို့ကအဆင်မပြေသေးဘူးဆိုတော့နေတာကတော့ပြန်နေချင်လာပြီးပါငင်းငင်းငန်းငန်းဖြစ်စေချင်လာပြီး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နေမယ်လို့ဒေါ်တာဖွဲ့သားတွေကပြောလင်းပါတယ်။လုံချုံရင်းရှင်တွေကြောင့်ရှောင်းမတွင်ပါဝင်သူတွေရဲ့အမည်ကိုပြောင်းလဲအသုံးပြုထားပါတယ်။ဒေါ်တာတန်ခွင့်အစီအစဉ်ကိုဒေါ်တာရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့ဒီနေ့ညနေနဲ့6:00နာရီကနေ9နာရီကျင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးဖောင်ဒေးရှင်းဟီရွန်တဲကပြန်ဖတ်တာဖြစ်ပါတယ်။ဒို့တန်စီစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။မြန်မာနိုင်ငံအတွင်းဒေသအသီးသီးမှာရင်ဆိုင်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒို့တန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်ပေးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ဗီဒီယိုဖိုင်တွေကိုလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတခါတော့စနေညစကဝိုင်းတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချသူမြန်မာတွေအတော်များများလုပ်ကင်နေကြတဲ့ဆူရှီလုပ်ငန်းဟာအကျိုးအမြတ်လည်းများသလိုတစ်ဖက်မှာလည်းရင်ဆိုင်ရတဲ့ခက်ခဲတွေရှိတယ်လို့အောင်မြင်နေတဲ့ဆူရှီလုပ်ငန်းရှင်တူကပြောပါတယ်။ဆူရှီလုပ်ငန်းရှင်ဖြစ်တဲ့ပူးကျန်တန်ခုတ်ကိုမန်ရင်ချင်းနိုင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင
့်။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ရှင့်။အခုဒီ American ပြည်ထောင်စုတနက်စီကြီးနယ်မှာဟိုပြီးခဲ့တဲ့သတင်းပတ်ကဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့ချင်းတိုင်းသားတူကနေပြီးတော့သူလုပ်တဲ့ဒီ food market ပေါ့နော်။အဲ့ဒီဆိုင်မှာသူကနေပြီးတော့ဒီဟိုပါတော့ပြစ်ခတ်မှုဖြစ်ခဲ့တယ်ပေါ့လေအဲ့ဒီမှာသူအဲ့ဒီရဝန်ထမ်းတွေကိုလည်းသူပြစ်ခဲ့တယ်လို့အဲ့ဒီမှာတယောက်တည်တယ်နောက်တော်တော်ဟိုပါတော့ဟိုတချို့တွေလည်းထင်ရရကြတယ်ပေါ့နော်နောက်သူကိုယ်တိုင်ကကြတော့သူ့ကိုယ်သူပြစ်တတ်သွားတယ်ပေါ့လေသူဆိုတော့ဒီလိုဖြစ်ရကကိုကိုတို့လိုဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီမြန်မာနဲ့တိုင်းရင်းသားတွေပေါ့လေအဲ့ဒါတွေရဲ့ဒီဆူရှီလုပ်ငန်းကိုဘလို့ရိုက်ခတ်မှုတွေရှိလဲရှင်နောက်ဆက်တွဲနေနဲ့
ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးမှကျွန်တော်ပြမအူဆုံးအနေနဲ့ပေါ့နော်ဒီစနေစီမှာပြေဆုံးသွားခဲ့တဲ့ကျွန်တော်တို့ညီလေးပေါ့နော်အာကိုအိုက်ထန်းနဲ့ပတ်သက်ပြီးမှဟောသူဒီလူမျိုးဖြစ်သွားတာကိုကျွန်တော်အနေနဲ့အဲပြန်ပြီးမှကြားရတဲ့ချိန်မှာเนาะတွေ့ရတဲ့ချိန်မှာတရင်တွေကနေပြန်ပြီးတွေ့ရတဲ့ချိန်မှာကျွန်တော်ကလုံးဝအဲစိတ်မကောင်းဘူးအယံဝမ်းနေတယ်အဲပြီးတော့သူ့ရဲ့ကြံရည်တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြဝမ်းနေတယ်ဆိုတဲ့စကားကိုကျွန်တော်ပြောချင်တယ်ပြီးတော့သူနဲ့အတူပဲအဲဒီအဲ food market မှာသူတို့အဲပိကမှုမှာတည်ဆုံသွားတဲ့အဲသူတယောက်ရဲ့သူ့ရဲ့မိသားစုရဲ့တိခိုက်တန်ရာရသွားတဲ့အဲသူတယောက်ချင်းစီတိုင်းအတွက်လည်းကျွန်တော်မကောင်းဘူးသူတို့မိသားစုသက်ဆိုင်ရာအတီးတီးနဲ့အတူကျွန်တော်အတူကိုယ်ကပေါ့နော်ထပ်တူထပ်မြခံစားရတယ်ဆိုတဲ့အကြောင်းကျွန်တော်ပြမဦးစာပြောလို့ရတယ်။နောက်ပြီးတော့ခုနအမအင်ဂျင်နီယာမေးသွားတဲ့အဲတန်ပြောသွားတဲ့အတိုင်းပဲပေါ့နော်ဒီဒီလူဖြစ်တဲ့ case ကနေပြီးမှကျွန်တော်တို့မြန်မာအဲဆူရှီအဲဈေးကွက်အစီးပွားရေးတစ်ခုမှကျွန်တော်တို့ကတော်တော်များများထိခိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိနိုင်တယ်ခရရိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးမှကျွန်တော်တို့ပြောရမယ်ဆိုရင်တော့ တွေ့အရင်မြစ်ဒီလိုဖြစ်ရတဲ့အကြောင်းကြီးအရင်မြစ်ကိုကျွန်တော်တို့ဒီစီစုရှိစီပွားရေးလောကအမှာဝင်နေတဲ့သူတွေကအတိတ်ကကျွန်တော်တို့အဖြေရှာဖို့တော့လိုအမယ်လို့ကျွန်တော်မျော်လင့်တယ်ပေါ့နော
်ဒီဖြစ်ရတဲ့ပတ်သက်လို့စုရှိလောကမှာပြောနေကြတဲ့တိတ်တစ်ခုကလည်းခွဲခြားမှုပေါ့နော်ခွဲခြားဆက်ဆံခံရတယ်ဆိုတော့ဆိုတော့အဲ့လိုအမြင်နေလဲအဲရှိနေတဲ့ခါကြတော့ဒီအားနဲ့ပတ်သက်လို့ကိုခုရဲ့အမြင်ရောဘယ်လိုရှိလဲရှင
်ကျွန်တော်ရဲ့ဆူရှီတွေ့ကြုံဖက်တန်းလာခဲ့တဲ့ကိုနှစ်တာကာလအတွင်းပေါ့နော်အခုလက်ရှိကျွန်တော်အမေရိကန်နေရောက်တဲ့အချိန်ကစပြီးမှကျွန်တော်ကမိသားစုရှိပွားရေးဆူရှီလုပ်ငန်းတစ်ခုအနေနဲ့ franchise ပြုထားတာကိုကျွန်တော်အကိုကပထမဦးဆုံးဒီဆူရှီ franchise လုပ်ငန်းကိုသူကလည်းစလုပ်ခဲ့တယ်နယူးယောက်မှာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့လည်းကျွန်တော်လည်းဒီကျွန်တော်အကူအဖင်းသူ့ရဲ့ဆိုင်မှာကျွန်တော်တို့မိသားစုလုပ်ငန်းအနေနဲ့ကျွန်တော်လည်းလုပ်ခဲ့တယ်ပေါ့နော်လုပ်လာရင်းကနေမှကျွန်တော်ကိုယ်ရှင်ရွှင်ကျွန်တော်ကဆူရှီလုပ်တဲ့တက်တန်းကကျွန်တော်ရဲ့တက်တန်းကဟို6နှစ်ဖြစ်နေပြီလက်ရှိကျွန်တော်ကတော့ဆူရှီ hashtag အနေနဲ့ကျွန်တော်တို့ဒီထိုးစားအော်ကလာဟိုမာမှာကျွန်တော်လုပ်နေတယ်ထိုကျိုဂါဒန်ပေါ့နော်ကျွန်တော်ဆိုင်ရအဲ့မှာကျွန်တော် hashtag အနေနဲ့ကျွန်တော်လုပ်နေတယ်ဆိုတော့ကျွန်တော်ဖြစ်တန်းလာတဲ့ဒီအတွက်ကျွန်တော်ပြောမှဆိုရင်ခုနကပြဿနာကြီးကဒီ food market မှာရှိတဲ့ franchise ယူတဲ့ contractor ဒီနဲ့ပတ်သက်ပြီးမှဖြစ်တဲ့ပြဿနာအဲ့ဒါမှကျွန်တော်တို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဆော့ဆော့ပြောသွားဆော့ဆော့တော့ပြောသွားတယ်လို့ပဲဒီ food market မှာကျွန်တော်တို့ကရောက်လာပြီဆိုတော့အဲ food market ကနေကျွန်တော်တို့ food market အောက်မှာကျွန်တော်တို့ကရှိလာလဲဆိုတော့ကျွန်တော်တို့က daily department ဆိုတာရှိတယ်ဆိုတော့ကျွန်တော်တို့စားသုံးကုန်လုပ်ငန်းနဲ့ပတ်သက်သမျှအားလုံးက daily ရဲ့အောက်မှာရှိတယ်ကျတော့ဒီလိုလေးအောက်မှာရှိတဲ့တော့ဒီလိုလေးမှာရှိတဲ့ဒီလိုမန်နေဂျာတွေစူပါဝိုင်ဇာတွေနော်ခုတ်ပန်းခုတ်ထူးဆိုတာရှိတယ်အဲ့ဒါလေးတွေကနေအဲ့ဒီဟာတွေကလက်ရှိဖြစ်စီကျွန်တော်တို့ကိုဆိုတာအဲဗာလဲဆိုတော့ကျွန်တော်ကကိုသူတို့ကနေမှာဗာလာအဲထိမ့်ချုပ်ထားတာဗောနော်ကျွန်တော်တို့ကိုသူတို့ကနေမှာအဲစီမံကွက်ကဲထားတာဗောနော်စီမံကွက်ကဲနေတာဗောဆိုတော့အဲ့ဒီမှာဗာဖြစ်လာလဲဆိုတော့ကျွန်တော်ရဲ့တွေ့ကြုံရအဲကျွန်တော်မိသားစုကဒီဆူရှိလုပ်ငန်းထဲမှာလဲကျွန်တော်လုတ်လာတဲ့တခြားကျွန်တော်တွေ့ကြုံရတာကသူတို့ဒီ daily manager တွေကနေ daily manager ပဲဖြစ်ဖြစ်သူတို့ရဲ့chef တွေ cook one တွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအမြဲတမ်းစောင့်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့သူတို့လည်းဝန်ထမ်းတွေပဲဒါပေမဲ့ဝန်ထမ်းတွေဆိုမဲ့သူတို့ကခုနကျွန်တော်ပြောရလို့ used to ဖြစ်နေတဲ့အချိန်မှာဒါကို fixing ပို့လို့တဲ့အချိန်မှာကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲအဲရင်ဆိုင်ရတော့ okay ကျွန်တော်တို့ဒီမှာပြဿနာပါလဲဆိုတော့ဟုတ်ကဲ့တရားနဲ့တရား relationship social relationship တော့ခေါ်တယ်လို့ပြီး communicate ပါเนาะသူတို့နဲ့ကျွန်တော်တို့ communicate လုပ်တဲ့နေရာမှာဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ကျွန်တော်ဒါကိုကျွန်တော်တို့ဘယ်လိုရင်ဆိုင်လဲကျွန်တော်ဘယ်လိုဖြေရှင်းလဲဆိုတော့โอเคဒါလေးတွေကိုဒီလိုလုပ်ပေးပါเนาะလို့ပြောလို့ဆိုရင်ဟုတ်ကဲ့ကျွန်တော်လုပ်ပါမယ်တကယ်လို့များကျွန်တော်မလုပ်နိုင်ခဲ့ဘူးသူတို့မလုပ်နိုင်ခဲ့တာသူတို့တွေ့လို့ရှင်လဲဟုတ်ကဲ့ကျွန်တော်တို့ဒီအားနဲ့ချက်ကြောင့်ဒီလိုဖြစ်သွားတဲ့အတွက်ဒီတော့ကျွန်တော်အကောင်ဆုံးစူးစမ်းပါမယ်ကျွန်တော်တို့အလို့သမားအစ်စ်ဒီကျွန်တော်ခေါ်ထားတဲ့ Suzuki Chef ဒီ Helper တွေကလည်းတို့အစ်စ်ဒီဆိုတော့တို့နားမလည်သေးတဲ့ချိန်မှလေးတွေဒီလိုမျိုးလေးတွေဖြစ်သွားတဲ့အတွေ့ကျွန်တော်တို့တောင်းပန်ပါတယ် Apologize လုပ်ဖို့ဆိုတဲ့ဟာကိုပေါ့เนาะကျွန်တော်တို့ကကျွန်တော်ဆိုင်ပဲဒီ market ထဲမှာရှိတဲ့ Suzuki franchise ယူထားတဲ့ဆိုင်လေးကကျွန်တော်ဆိုင်ပဲကျွန်တော်ဟာပဲတို့ကဘာကြောင့်ကျွန်တော်တို့ကိုရှာရှည်ရတယ်လဲကျွန်တော်တို့အုပ်ချုပ်နေရတယ်လဲဆိုတဲ့ကျွန်တော်တို့ကဒီခံစားချက်ကြီးကရှိလာတယ်ဗောနော်ခုနသူတို့စက်မှတ်ထားတဲ့အရာနဲ့ကျွန်တော်တို့ကသွားပြီးကြီးတဲ့ချိန်မှာတို့ကမခံမရနိုင်ဖြစ်သွားတယ်ဗောနော်ခံပြင်းတယ်ဒေါ်လာထွက်တယ်ပြင်သိငယ်စိတ်တွေလည်းရှိလာတယ်ဟိုအော်တိုမက်တစ်ဝင်လာကျွန်တော်တို့လည်းဝင်လာတတ်တယ်ကျွန်တော်တို့လည်းပြောလာတဲ့အချိန်မှာဒီဆိုင်ကခုဆိုင်ပဲလေကျွန်တော်တို့ဆိုင်ပဲလေဘာကြောင့်ဒီလိုမျိုးကျွန်တော်တို့အရန်ကြီးကိုစက်မှတ်နေရတယ်လဲကွန်ပလင်းတက်နေရတယ်လဲဆိုတဲ့ခံစားချက်တင်ငယ်စက်ကကျွန်တော်တို့ကအထူးသဖြင့်ကျွန်တော်တို့ဒီမှာပြရနေရှေ့ပြောင်းနေထိုင်လာတဲ့သူကနိုင်ငံတကာမှာရောက်လာတဲ့ချိန်မှာအတူဘာလဲဆိုအလိုလိုနေဒီတင်ငယ်စိတ်ကခံစားတဲ့စိတ်ကကျွန်တော်ဖြစ်လာကြတယ်ဗောနော်အချို့တည်းအတရာအရောက်ဝင်လေ
ဟုတ်ကဲ့အဲ့ဒီမှာတစ်ဖက်မှာကြာတော့လေဒီလိုအဲ့လို food market မှာရှိတဲ့ကိုနေတူဝိုင်းရင်ဆိုင်နေရတဲ့ဒီ manager တွေကနေပြီးတော့ကိုယ်တမင်တသက်ဖိအားပေးတာမျိုးဟိုတမင်တသက်လောက်တာမျိုးဆိုတဲ့အခြေအနေမျိုးရောကြုံရတာပါရှင
်တမင်တသက်လောက်တယ်ဆိုတဲ့သဘောကဆော့ဆော့ကကျွန်တော်ပြောခဲ့တယ်လို့ပဲဒီ food market ခုထဲမှာကျွန်တော်တို့ franchise ယူပြီးဆိုတာနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီ sushi ပ ပစ္စည်းတွေပေါ့နော်ဆူရှီကုန်ကျန်းတွေပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကကျွန်တော်တို့ကကူလာဆိုတာရှိတယ်နော်အဲ့ဒါကျွန်တော်တို့ကဒီကုန်ပစ္စည်းတွေကိုကျွန်တော်ကတူလောင်ထားတဲ့နေရာရှိတယ်ပေါ့နော်ဒါကူလာပေါ့နော်နောက်တစ်ခုကမီနီဖရီယမ် ในปัจจุบันสุชีเดปาร์ตเมนต์ก็ปิสิริออไอ้ตรงมาชื่อเลยไอ้กูลาแท้มาแล้วไอ้หลูเว้ยอตุตัวก็ต้องนี่จ๋าดิกูลาแท้มานี่ตะเนียแท้มาไอ้แท้มาก็ตรุเป่ท่าดาตรุเร็ดเลดิชื่อเลยตรุเร็ดเลดิชื่อเลยป่ะเนาะอะล่ะเลยคอมพาร์ตเมนต์เลดิชื่อเลยสรุปไอ้มาท่าดาดาใบแม้ไอ้ตรุมาตรุว่านี่มาตรุหลูดิแลไอ้นี่ก็พวกกวนพวกทูเสร็จไปเลดิเลไม่ได้จ๋าดิแลไอ้แท้มากูแท้ตั้วลาดิมาตรุปิสิริกูอยู่จ๋าเองเนี่ยเ general food safety in the fact that we might know what some of the other through date leader she did or not. Any date leader, let's know what loan water than the sheet. That's an open contact. So not to know sushi pebble, sushi, young art photo, sushi, butter photo, you know, I don't say the chain, but you know what, the figure, the food safety in the fact that we might. The Anita Lady Shida, to do let out, what to eat. So, to know what to eat the chimat, to water, we throw the Luma Lopo to a general, a tana throw pioni mave. So, Dali di Matanoa, Nelly, Tenorfegale, a use I change in Po Lure.
So, a goody sushi longango, we all look in Abono, alumni contractor in it, look in it, a kama, the longangue ma, oh, the low hamurine, a better large, a cargue, pinine, a chini bono, and I'm your shidashin.
Oh, dear, to know who the loop fitted it, Petanago, Kakwe Pinine, Upe, she did, Lantan she did. So, to know one, Balulo less, or to know any Nebulumian less, or all. The daily manager, this food market guy, store manager, baby, a daily manager, very supervisor, very supervisor, very pit, the cook one, cook two, the other pit, but no, to know who, through one, food safety. อุปรีเนี่ยอันนี้จํานวนเราก็ตะดิไปเลยได้ช่องจีเลยได้อภิเปไปเลยได้ไอ้เราดาวเลขขันได้นะแต่ใบแม้เลขขันเลยได้ดาวกว่าดาก็พิจารณาไม่ชูดาใบแม้ทรูอ่ะนี่พี่มาดีลูดาแท้ปูพี่มากัสตอมเมอร์ดีชื่อมาเว็บพี่ๆเอลูโอ้จ้าได้มาเว็บพี่ๆจํานวนเราเตียงเนี่ยเดียวดิลุမျိုး
โอ้จ้าได้มาเว็บพี่ๆจํานวนเราเตียงเนี่ยเดียวดิลุမျိုးสกาเปล่าได้เฉยมาตัวจํานวนเราก็เปล่ามาส่วนเฮลาหงอกล่ะเนาะดอตะปုံถ่าพี่จํานวนเราก็เปล่าไปผมไม่ใช่หนูเนาะเยกงเตกขาโกที่ปามุเนี่ยสอกามุเนี่ยจํานวนเราก็เปลี่ยนพี่มาลอฟันนี่อกุนี่ตั้งไปเตียซวยเลยอ่ะเต็มใส่เลยอ่ะเลยป่ะเนาะดิอเมริกันโกชิเปียงเฉยฉะละเนี่ยมาตายนะตลอดๆเมียๆก็ดิซูชิโรงงานโกวินลงจ่ายเลยป่ะเนาะ
အခုဒီဆူရှီစီးပွားရေးလောကကအတက်ပညာဘာနော်ကျောင်းပညာအဲ့လောက်ဟိုမရှိရင်တောင်မှဥပမာနောက်ဆုံးပြောမှာဆိုရင်ဆယ်တန်းမအောင်တောင်မှသူတို့ကနေဒီမှာဒီဆူရှီအဲစီးပွားရေးလောကတဲ့ဝင်လို့ရတယ်အဲဘာလို့လဲဆိုတော့သူတို့ကနံပါတ်1ကသူကဆူရှီလေးတက်ရမယ်ဆိုရင်သူကဝင်လို့ရတယ်ပြီးခုနပြောတဲ့ ကျွန်တော်ဖို့စတီဖို့စတီကိုအဲနားလဲတယ်ဆိုရင်သူတို့ရတယ်ဟိုဆိုအဲ့ဒါနဲ့အဲ့လောက်သူကအဲ့လောက်လေးနဲ့လရတယ်နားအဲ့လောက်လေးနားလဲရင်သူတို့ရတယ်ဆိုတာနဲ့သူတို့အရန်လွယ်တယ်လေခုနအဲ့ဒီလောက်အဲ့လောက်အရှင်းလေးနဲ့သူတို့ကဝင်လာကြတော့သူတစ်ဖြင့်အဓိကပြောမှာဆိုတော့ဒီစီးပွားရေးလောကကအဲကျွန်တော်အပြင်မှာတခြားအလုပ်တွေလုပ်တာတဲ့သူကဝင်ငွေပိုရတယ်ဥပမာဆူရှိ ဆိုင်တဲ့ဆိုင်ကိုကျွန်တော်ယူမယ်ဆိုရင်ကျွန်တော်ကတပတ်မှာကျွန်တော်က၄ထောင်လောက်ဝင်နေတဲ့ဆိုင်ရှိတယ်ဒါမှမဟုတ်အဲ့ဒီပို့ပြီးမှ1000ဆိုင်ရှိမယ်1500ဆိုင်ရှိမယ်တချို့ဆိုရင်3000ပဲဆိုင်နေလည်းရှိတယ်ဆိုတော့ဒါကြီးကဒါတပတ်ဝင်ငွေနော်တပတ်ဝင်မှာကို၄ထောင်ကနေ3000လောက်ကိုဝင်နေတဲ့ဝင်ငွေဆိုတော့ဒါကသူတို့အတွက်ဆူရှီလက်တက်မယ်ခုနအင်္ဂလိပ်စကားနဲ့ပေါ်ပြောတ အဲ့လောက်ထိလွယ်တဲ့လုပ်ငန်းထက်တန်တဲ့လုပ်ငန်းကမရှိတယ်လို့ဖြစ်တယ်ဆိုတော့
เมียนมาย่าพวกไปอายุสั้นมีได้เฉยมาคุณน่ะเบื่อเลยพวกมาซูชิสั่งแต่ใจว่าตัวเองอยากอาก็ตะตองเราเป่าในเรื่องสั่งตะตองเราอยากอาเป่าในเรื่องสั่งกูเมนพาวซูชิบ้ามาอารมณ์ลงไหมซูชิเล่ไหมซูชิเชฟดีเฮลปารีซูชิจันโรซูชิแล้วก็มาเราจันโรบลูคอร์เลยจันโรซูชิเล่ตาลูคอร์เลยเนาะตัวต้องจ่ายแล้วเนาะเดี๋ยวมาซูชิเล่ตาเรนเนี่ยซูชิอารมณ์ลงได้ตัวเรนเนี่ยจันโรว่าที่
อายุกูง่ายเอาแล้วกูว่าคุณมันยากเลยทำไมท้าวเลยอายุกูง่ายเอาแล้วเมียนป่าวพี่พูดลูกพี่บ้าลูกตัวเลยจันโรว่าจ้องจ้าเลยทานได้เช็ดชีดูสิบ่เนาะจันโรดีเมียนป่าวพี่แค่เมื่อสุ่ยจันโรว่าสุชีเล่เดือดวันเลยคุณอาตันชินไปลูกเดือดวันลูกนี่คุณอาพี่เดือดตัวว่าจันโรดีสุชีเนี่ยปัตตาบีมาสุชีเชฟไลน์เนี่ยปัตตาบีมาจันโรลูกยามีอะไรดีสิบ่เอ้ออะไรดีดีกูจันโรว่าตั้งมาท้าได้ดีกูจันโรพิเศษเป๊ะพูดตัวนอกเดียวท้าเมื่อลูก ဆိုပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်။အဲကျွန်တော်အနေနဲ့လည်းမအင်ဂျင်နိုင်ကိုကျေးဇူးများတင်ပါတယ်။
ဒါတော့မအင်ဂျင်နိုင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းအစီအစဉ်နားဆင်ကြရပါပဲဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဒီဓာတ်ပုံနေနဲ့တကွဗီဒီယိုနေနဲ့တကွသတင်းပေးပို့လိုတယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့စီမှာတေးသချင်းလက်ဆောင်တောင်းခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒီနေ့တနင်္ဂနွေနေ့ည VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာမြန်မာပြည်မှာပေးစာများသတင်းတွေကတုဒ္ဒစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်နိုင်ငံမှာ COVID-19 ကြောင့်တည်ဆုံးရသူဟာအောက်တိုဘာလ9ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်ဒါဟာအမေရိကန်အရှေ့ပိုင်းကဘော့စတန်မြို့လူရေထက်များပါတယ်နိုင်ငံတွင်းကာဝယ်ဆေးတွေထိုးနှံပေးချိန်မှာပဲလူ3သိန်းလောက်ထက်ပြီးဒီရောဂါနဲ့အသက်ဆုံးခဲ့ရတာဖြစ်ပါတယ်ကာဝယ်ဆေးမထိုးခြင်းနဲ့အမေရိကန်တွေတန်းနဲ့ချီပြီးရှိနေခြင်းမှာပဲကူးစက်များဗီဇာပြောင်းဒယ်လ်တာပိုးတကြောင့်ကူးစက်ပြန့်နှံ့မှုတွေလည်းတိုးလာခဲ့တာပါအခုနောက်ထပ်တည်ဆွန့်ခဲ့တဲ့လူပေါင်း3သိန်းလောက်ထက်က9000လောက်ဟာကာဝယ်ဆေးမထိုးကြသူတွေဖြစ်တယ်လို့ John Hopkins တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနက Dr. David Tawi ကပြောပါတယ်ကာဝယ်ဆေးထိုးနှံ့မှုဝူးလက်ပိုးထိရောက်အောင်လုပ်နိုင်မယ်ဆိုရင်ဒီလူတွေရဲ့90ရာခိုင်နှုန်းအသက်တွေမဆုံးနိုင်အောင်ကာကွယ်နိုင်တယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာရွန်ဂျာခေါင်းဆောင်မိုဟစ်အူလာကိုပြစ်ခတ်တပ်ဖြတ်ခဲ့မှုနဲ့မတင်ကားသူ၃ယောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူတို့ကိုဖမ်းဆီးထားကြောင်းကောက်ဆက်ပဇာဒေတာရဲရရှိက AFP သတင်းဌာနကိုပြောပေမဲ့အသေးစိတ်ကိုမပြောပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူမယ်လို့ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီနှီးကျအရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့2019အခြေခံဥပဒေမှာ12လတာကာလအတွင်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလုပ်ဖို့အတွက်ကြိပြုထားပါတယ်။ဒါပေမဲ့၄နှစ်ကျော်လာတဲ့အချိန်လွှတ်တော်အမတ်တွေကြားအသေးစိတ်အချက်အလက်တွေကိုဆင်းတွင်းညှင်းခုန်နေကြဆဲဖြစ်ပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲအစိုးရအတည်ပြုထားတဲ့ဥပဒေချမ်းကလွှတ်တော်လုပ်ငန်းစဉ်၃ခုမှာပထမဆုံးဆင့်ကို February 24ရက်နေ့မှာပြီးပေမဲ့နောက်နေ့မတိုင်ခင်အပြီးတက်နိုင်မှာမရှိဘူးလို့ယူဆထားကြပါတယ်။ထိုင်ဝမ်လေကြောင်းပိုင်နယ်ထဲတရုတ်စစ်တပ်ကစစ်လင်းရဲ38ဆင်းတောက်ကြံတွေကပြန်တန်းခဲ့တာအတွက်ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်းကပြစ်တင်ရှုံချလိုက်ပါတယ်။အခုလိုတရုတ်စစ်လင်းပြန်တန်းမှုဟာတရုတ်အမျိုးသားနဲ့ကျင်းပပွဲနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ PLA တရုတ်စစ်တပ်ကတောက်ကြံတွေမှာပထမအထုပ်အနေနဲ့စစ်လင်း25ဆင်းပြန်ပြီးညဘက်မှာပဲနောက်ထပ်73ဆင်းကိုပြန်လွှတ်ခဲ့တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုကမောင်စိုးမင်းဖြစ်ပါလေအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ကြပါလေတနင်္ဂနွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါလေသောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးကင်းလုံးုံပြီးသောကကင်းဝေးနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ